အနိုင်ငံစူပန်ပူရီမြို့မှာရှိတဲ့ပြည်နယ်ကမိရှုမိပန်းဆက်ယုံပေါက်ကွဲတာကြောင့်ခံမှန်းခြေလူ20လောက်သေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့နဲ့တာဝန်ရှိတဲ့သူတွေကပြောပါတယ်။ဒီကနေ့မွန်လွဲပိုင်းတုန်းကပေါက်ကွဲမှုဖြစ်စေခဲ့တဲ့အကြောင်းရင်းကိုတော့အခုထိမသိရသေးပါဘူး။ပေါက်ကွဲမှုကြောင့်သေဆုံးတဲ့သူအရေအတွက်ကိုအတိအကျမသိရသေးပေမဲ့ကနဦးရဲတပ်ဖွဲ့ရဲ့စစ်ဆေးချက်အရကတော့အယောက်20လောက်သေဆုံးနိုင်တယ်လို့ခန့်မှန်းထားပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းမှာအသက်ရှင်ကျန်တဲ့သူမတွေ့ရဘူးလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးနတ်ထဖတ်စူဝန်ပရာတစ်ကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြပါတယ်။စလန်နိုင်ငံဒေဗော့စ်မြို့ရဲ့ပန်းချီမြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်တက်နေတဲ့ထိုင်းဝန်ကြီးချုပ်ဆတ်သာတာဗီဆင်ကိုလည်းဒီပောက်ကွဲမှုသတင်းကိုအတိအပေးအကြောင်းကြားထားတယ်လို့ထိုင်းတာဝန်ရှိတဲ့သူတွေကပြောပါတယ်။ဝန်ကြီးချုပ်ကတော့ဒီပောက်ကွဲမှုဟာပေါ်ဆမှုကြောင့်လားဥပဒေမဲ့လောက်ရကြောင်ဖြစ်တာလားဆိုတာကိုစုံစမ်းဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ရုံးကပြောပါတယ်။မီရှူမီပန်းတွေဝယ်လိုအားများလေရှိတဲ့တရုတ်နှစ်တကူကာလရောက်ဖို့တလတော်မလိုတော့တဲ့အချိန်မှာအခုလိုမျိုးမီရှူမီပန်းဆက်ယုံပောက်ကွဲမှုမတော်တဆမှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကလည်းထိုင်းနိုင်ငံတောင်ပိုင်းနရတိဝက်ပြည်နယ်မှာမီရှူမီပန်းဆက်ယုံပောက်ကွဲမှုဖြစ်ခဲ့ပြီးတော့ဆယ်ယောက်ထက်မနည်းသေဆုံးပြီးတော့တရာကျော်ဒဏ်ရာရခဲ့မှုပါတယ်ရှင်။